လက်ရှိရှမ်းပြည်နယ်မြောက်ပိုင်းလက်နက်ကင်ပြည်ပခတ်မှာပါဝင်နေတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့၄ဘွဲ့ဟာအရက်သားပြည်သူတွေနဲ့အခြေခံအဆောက်အဦတွေကိုထိခိုက်ပျက်စီးစေတာကြောင့်အကြမ်းဖက်အဖွဲ့အဖြစ်လွှတ်တော်ကသတ်မှတ်သင့်ပြီလို့ယူဆတဲ့အကြောင်းဒီကနေ့ပြည်သူ့လွှတ်တော်မှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကဆွေးနွေးသွားပါတယ်။နိုင်ငံရေးသုံးသပ်သူတချို့ကတော့ဒီလိုသတ်မှတ်လိုက်မယ်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထည့်ဖို့ရေးမှအဟန့်အတားဖြစ်နိုင်တဲ့အကြောင်းပြောဆိုနေကြတာတွေလည်းရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပါရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းလက်နက်ကင်ပြည်ပခအတွင်းမှာအပြစ်မဲ့ပြည်သူတွေထိခိုက်တယ်လို့နိုင်ငံတော်အချုပ်ချာအာဏာတည်ငြိမ်အေးချမ်းမှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထိခိုက်စေတာကြောင့်စိုးရိမ်ကြောင်တင်သွင်းတဲ့အရေးကြီးအဆိုကိုဆွေးနွေးနေချိန်မှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကပြည်သူ့လွှတ်တော်မှာတင်ပြခဲ့တာဖြစ်ပါတယ်။တိုင်းရင်းသားအဖွဲ့၄ဘွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်တင်ကြောင်းကိုကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစေဝင်းကအခုလိုတင်ပြဆွေးနွေးခဲ့ပါတယ်
။ယခုကဲ့သို့အပြစ်မဲ့အရသားများအားအကြောင်းမဲ့သေးကြည်ဒဏ်ရသည်ချင်းဆက်ဖက်ပြစ်မှာမဟုတ်တဲ့အခြေခံအဆောက်အဦများရင်များဖြစ်စီခြင်းပြည်သူတို့ရဲ့စီးပွားဥစ္စာပျက်စီးစေခြင်းတို့ကြောင့် KIA MNDA TNLA နဲ့ AA ဖွဲ့တို့အကြမ်းဖွဲ့အဖွဲ့များဖြင့်သွတ်တော်မှသတ်မှတ်သိမိဟုယူဆပါကြောင်းတင်ပြတို့ပါလေ
ဒီအဖွဲ့အစည်းတွေကိုနိုင်ငံတကာအဖွဲ့အစည်းတွေကမထောက်ပံ့စေဖို့အတွက်လွှတ်တော်ကတိုက်တွန်းတင်ကြောင်းလဲဆွေးနွေးခဲ့ပါတယ
်။ဒါ့အပြင် KIA, MNDA, TNA နဲ့ AA အဖွဲ့များဟာအကြမ်းဖက်မှုကိုကျူးလွန်တာဖြစ်တဲ့တွေ့ရင်းအဖွဲ့များကို NGO များ INGO များကလူသားချင်းစာနာထောက်ထားခြင်းကောင်းတဲ့နဲ့ထောက်ပံ့နေမှုများကိုလည်းရပ်ဆိုင်းစေရန်လွှတ်တော်မှတိုက်တွန်းတင်သည်ဟုယူဆပါကြောင်းတင်ပြလိုပါတ
ယ်။နိုဝင်ဘာလ20ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သား10ဦးသေဆုံးပြီး39ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းလန်ဒတာဖျက်ဆီးမှု9ကြိမ်၊လမ်းကြောင်းပိတ်ဆို့မှု9ကြိမ်၊မြို့ရွာတွေပစ်ခတ်ခံရမှု9ကြိမ်၊မိုင်းထောင်ပေါက်ကွဲမှု9ကြိမ်ရှိကြောင်းနဲ့တိုက်ပွဲဆောင်ပြည်သူ2000လောက်ဟာတရုတ်နိုင်ငံမှာခိုလုံနေရကြောင်းဒုတိယဗိုလ်ချုပ်ကြီးစေဝင်းကထည့်သွင်းတင်ပြခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကလည်းနိုင်ငံတော်ကအတည်ပြုပြဋ္ဌာန်းထားတဲ့အကြမ်းဖက်ဥပဒေအရလက်နက်ကိုင်အဖွဲ့၄ဘွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်နိုင်ကြောင်းထုတ်ပြဆွေးနွေးခဲ့ပါတယ်။ ISP ကမဟာဗျူဟာနဲ့မူဝါဒရေးရာလိလာရေးအဖွဲ့ကဒါရိုက်တာတဦးဖြစ်တဲ့ဦးအောင်သူငင်းကတော့အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်မယ်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိကျိုက်လာနိုင်ကြောင်းသုံးသပ်ပါတယ
်။အခုလိုမျိုးဒီအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်လိုက်မယ်ဆိုရင်ဆိုတော့ကျွန်တော်တို့ဘက်ကပြန်မေးခွန်းထုတ်ဆရာရှိတာကခုနလို NCA အတွက်ကဒီခုနတကားဖွင့်လာတယ်ဆိုတဲ့ဟာကပိတ်သွားပြီလားဆိုတော့အထိပယ်မျိုးလည်းဖြစ်နိုင်တယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီငင်းငယ်ရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအတွက်ကတချို့ပြဿနာတွေဆက်ပြီးတော့ဟိုရှိနိုင်တဲ့အနေအထားဖြစ်တယ်ပေါ့နော
်ရှမ်းပြည်နယ်မြောက်ပိုင်းအရေးကိုစဉ်းစားမယ်ဆိုရင်တရုတ်နိုင်ငံနဲ့ဆက်ဆက်မှုကိုပါထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းလည်းဦးအောင်သူငင်းကဆက်လက်ပြောဆိုပါတယ
်အထူးသဖြင့်ကတော့ဟိုကျွန်တော်တို့တွေ့ဆုံဆွေးနွေးမှုကလည်းလိုပါတယ်နော်ဆိုတော့အဲ့ဒါအပြင်မှာမြောက်ပိုင်းပြဿနာတွေကကျွန်တော်တို့ဟိုညင်းလို့မရတဲ့ကိစ္စကအိန္ဒိယချင်းဒီတရုတ်နိုင်ငံနဲ့လည်းပတ်သက်နေတဲ့ကိစ္စတွေရှိပါတယ်ဆိုတော့ပတ်သက်နေတယ်ဆိုတာကအသီးမှပြူမှုကစလို့နောက်ပိတ်ဆုံးကျွန်တော်တို့ဒီနေဆက်ကုံသွေးရေးကိစ္စတွေပေါင်းစုံပါပါပါဝင်ပတ်သက်နေတဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့အဲ့လိုအနေအထားမှာတော့ဟိုကျွန်တော်မြင်လာတော့ဒီအခြေအနေတွေပါအကုန်လုံးထည့်တွက်ပြီးတော့စဉ်းစားသင့်တယ်လို့ထင်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနဲ့ပတ်သက်တဲ့လွှတ်တော်ကစိုးရင်ကြောင့်အရေးကြီးဆိုကိုဒီကနေ့ဆွေးနွေးအပြီးနဲခွဲရမှာတော့ကန့်ကွက်သူများတာကြောင့်ဒီဆိုကိုလွှတ်တော်ကမှတ်တမ်းတင်ဖို့သာဆုံးဖြတ်ခဲ့ပါတယ်